ကုရသမဂ္ဂတွင်ရင်မွန်ကျော်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတန်ဘာကနာဟာဒီနေ့ခီးစဉ်တွင်ဗုဒ္ဓတော်မြတ်မှာရခိုင်နဲ့မွတ်စလင်နှစ်ဖက်စလုံးနဲ့အရင်ဆုံးသိကြစီတွေ့ဆုံခဲ့ပါတယ်။ Mrs. ဘာကနာနဲ့တွေ့ဆုံခဲ့တဲ့ဗုဒ္ဓတော်မြတ်ကနေကဒေသတွင်းမှာနေထိုင်တဲ့ဌာနေတိုင်းသားတွေမကြာခဏတပ်ဖြတ်ခံရတာကြောင့်လုံခြုံရေးတုံ့ပြန်ပေးဖို့လိုအပ်တယ်လို့တရှင်ထဲမှာဒေသဖွံ့ဖြိုးရေးကိစ္စရပ်တွေကိုပါအလေးထားဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းတင်ပြခဲ့ကြတယ်လို့ပြောပါတယ်။ဒါအပြင်ဒေသတည်ငြိမ်အေဂျင့်ဖွံ့ဖြိုးရေးအတွက်မွတ်စလင်တွေဘက်ကခလေးမွေးဖွားမှုနှုန်းကိုချောချပေးဖို့လိုရတဲ့အကြောင်းထောက်ပြပြုဆိုခဲ့ရမှာတော့ကုလအထုကိုယ်စားလှယ်ကဒီကိစ္စအပေါ်သူ့အနေနဲ့နားလည်သဘောပေါက်တဲ့အတွက်ဆက်လက်ဆွေးနွေးဖို့ရှိတဲ့အကြောင်းပြန်လည်ပြောဆိုခဲ့တယ်လို့ဒီနေ့မနက်ကတွေ့ဆုံရမှာပါဝင်ခဲ့တဲ့ဘူဒီတော်မြောက်ကန်ဦးဇော်ဝင်းကပြောပါတယ်ဒီနေ့တွေ့ဆုံပွဲအပေါ်မှာဦးဇော်ဝင်းကသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ဒီပြည်သားတို့နိုင်ငံတကာကတော့ခဏခဏလာရတယ်သူတို့စီကဘာမျှော်လင့်လဲဆိုတော့ကျွန်တော်တို့ကဘာမှမျှော်လင့်ချက်မရှိဘူးဘာလဲဆိုတော့ဒီလိုပဲပေါ့နော်ကျွန်တော်တို့အတုံးချတော့တယ်လို့မြင်တယ်နိုင်ငံတကာလာတယ်ဒီမှာဟိုစစ်သားခနဲ့တွေ့တယ်နောက်ပြီးဒီဖက်ဒီကလားတွေနဲ့တွေ့တော့တယ်ပြီးရင်ကျွန်တော်တို့အတန်ကိုပျောက်တော့တယ်ကလားတွေရဲ့အတန်ကဒီပင်ကလေးတွေအတန်ကတက်လာတယ်ဒါကဖြစ်စဉ်တစ်ခုလို့ဖြစ်နေပြီ
ကုလအထုကိုယ်စားလှယ်ဟာမနေ့ကညနေပိုင်းမှာကြောက်တော်မြို့နယ်နေတင်ကြီးရွာအနီးမှာရှိတဲ့မွတ်စလင် IDB တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်အဲ့ဒီ IDB ဒုက္ခသည်တွေဟာမကြသေးခင်ကအစိုးရကလုံချင်းနေအိမ်တွေနဲ့ပြန်လည်နေရာချထားပေးတဲ့အစခန်းတစ်ခုဖြစ်ပါတယ်IDB ဒုက္ခသည်တွေလက်တလုံးကျွန်းလွတ်နေရတဲ့တောက်သွင်းရင်နဲ့စားနပ်ရိက္ခာအခက်ခဲကျန်းမာရေးပညာရေးအခြေအနေတွေကိုတင်ပြခဲ့ကြတယ်လို့မွတ်စလင်ဒုက္ခသည်တွေကပြောပါတယ်စခန်းတာဝန်ခံဦးကျော်ရေးက Mrs. ဘာကနာကိုတင်ပြခွင့်ရတဲ့အတွက်သူတို့ရဲ့အခြေအနေတွေအပေါ်ကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာဖို့မျှော်လင့်ထားတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီဒုက္ခသည်တွေနေတဲ့နေရာမှာဒီ IMG တွေကျွန်တော်တို့ပြည်ထောင်စုအဖွဲ့အစည်းတို့ရခိုင်ပြည်နယ်အဖွဲ့အစည်းတို့လာကျွန်တော်တို့ကိုဒီလိုအရင်တည်းကမတမ်းမလော်တို့ယူပြီးတော့ဟုတ်ပြီကျွန်တော်တို့တော့ပို့ပြီးတော့ထီအောင်မှုရှိတယ်လို့ကျွန်တော်တို့ကခံယူထားပါတယ်ခင်ဗျာ
ကုလအထုကိုယ်စားလှယ်ဟာမောင်တော်မြို့မှာရခိုင်မွတ်စလင်ဟိန္ဒူဘာသာဝင်တွေနဲ့ဒီနှစ်တပြိုင်တည်းတွေ့ဆုံခဲ့ပါတယ်ဟိန္ဒူဘာသာဝင်တွေဘက်ကအကြံဖတ်သက်ဖြတ်ခံရတဲ့အခြေအနေတွေနဲ့လက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုအသေးစိတ်တင်ပြခဲ့ကြတယ်လို့ဆိုပါတယ်ဒါပေမဲ့ကုလသမဂ္ဂအနေနဲ့ဟိန္ဒူဘာသာဝင်တွေပကတိရင်ဆိုင်နေရတဲ့အခြေအနေတွေကိုနိုင်ငံတကာအလဲမှာအလေးထားပြောဆိုမှုရမရှိတဲ့အတွက်ဒီနေ့တွေ့ဆုံမွန်ကနေအကျိုးကျေးဇူးတစုံတရာမျှော်လင့်ထားတာမရှိဘူးလို့ဟိန္ဒူကောင်းဆောင်တို့ဖြစ်တဲ့ဦးနေမောင်ကပြောပါတယ
်ဒီဖြစ်စီမှာအမတကယ်ခံနေရတာဟိန္ဒူတွေပဲအဲ့တော့နိုင်ငံတကာပုစရိရောက်လာတယ်ရောက်လာပြီးတော့မိမိတို့ရယ်မိမိတို့ပြီးတော့မှသူတို့ပါပြောကြတာငါတို့ဝင်နေတယ်ပါညာပေါ့အဲ့ဒါပဲပြောပြတယ်ဘာလို့ပြင်မယ်ညာလို့ပြင်မယ်အရေးယူပြီးမပါရဘာမှတခုမရှိတော့ဘူးနိုင်ငံတကာကဟိုဒီဖက်ဒေလီဟိုဘက်အပီးပြီးတော့ပြောသူလို့ဘာလို့လို့မိလိုက်ရတာအန်ဒူစင်ဒူရနဲ့ပတ်သက်ပြီးတော့ဘာမှပြောကြရမရှိဘူးတတိမာလည်းလောနာမရှိဘူ
းဒေသခံတွေဘက်ကတော့အကြံဖတ်သမားတွေကိုနှစ်နိုင်ငံအစိုးရတွေရှေ့မွနိုင်ရတဲ့ကုလသမဂ္ဂအဖွဲ့ကအကောင်ဆုံးဂျာဝင်ညှိနှိုင်းပေးဖို့လိုအပ်နေတယ်လို့မောင်တော်ဒေသမှာကုလသမဂ္ဂတပ်ဖွဲ့တွေဝင်မလာဖို့အချက်တွေကိုတင်ပြဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ဒီနေ့ဒေသခံတွေရဲ့တင်ပြချက်တွေအပေါ်ကုလသမဂ္ဂတွင်းရင်မှုချုပ်ဘက်ကဘယ်လောက်ထိအလေးထားမလဲဆိုတာကိုတော့စောင့်ကြည့်ရအောင်ပါဖြစ်တယ်လို့အထူးကိုယ်စားလှယ်ခရစ်စတန်ဘာကနာနဲ့တွေ့ဆုံခဲ့တဲ့မောင်တော်မြို့ကန်ဦးအောင်ကျော်ညောင်းကပြောပါတယ်
သူတို့မြင်တဲ့အမြင်ကတော့တစ်ဖက်ကရောက်တဲ့လူတွေဟာမြန်မာနိုင်ငံကိုပြန်သိမ်းတဲ့လူတွေလို့သူတို့ကတော့ဒီလိုမြင်နေလေသူတို့မြင်ကတော့ဒါတော့ပြုတ်ကြတယ်သူတို့ကဒီလိုမြင်တဲ့အတွက်ဒီလူတွေကိုဒီဘက်ကိုလာပြီးတော့နေနိုင်အောင်ဆောင်ရွက်ဖို့တော့သူတို့ဆောင်ရွက်မှာပဲအဲ့တော့အဲ့လိုဆောင်ရွက်တဲ့အခါမှာကြတော့ဘယ်မလိုက်ပေးနဲ့သမာသမတ်ကြစွာမြန်မာနိုင်ငံပြတတ်တဲ့ဥပဒေနဲ့အငြင်းသူတို့တွေဆောင်ရွက်ဖို့သိမ်းတယ်လို့သူကတော့ဒီလိုပဲတင်ကြတာပေါ့နော်သူတို့အနေနဲ့အဲ့ဒီကြောင်နာတို့စကားတွေကိုနားထောင်ပြီးတော့သူ့ရင်ဒါဆောင်ရွက်သင့်တယ်လို့အဲ့ဒါကတော့သိပြီးတော့ဘလို့ဖြစ်နိုင်မယ်လို့ညှော်လင်းလို့တော့မရပါဘူးဆက်လက်ဆောင်ကြည့်ရမယ်နေထားပါတော့
ရခိုင်ပြည်နယ်အစိုးရအဖွဲ့ဘက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူတွေကိုပြန်လည်နေရာချတာရဲ့အတွက်အစိုးရဘက်ကအစီအစဉ်ပြင်ထားကြောင်းမနေ့ကမစ္စဘာဂနာနဲ့တွေ့ဆုံရမှာပြောဆိုခဲ့တယ်လို့သိရပါတယ်မစ္စဘာဂနာရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာဒီနေ့နောက်ဆုံးနေ့ဖြစ်ပြီးမနေ့ပြန်မှာတော့မြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်နဲ့ရန်ကုန်မြို့မှာတွေ့ဆုံဖို့စီစဉ်ထားတယ်လို့သိရပါတယ်ခင်ဗျာ